ကချင်ပြည်နယ်မြစ်ဆုံစီမံကိန်းကိုအပီးတန်ရပ်ဆိုင်ပေးဖို့မြန်မာခေါင်းဆောင်တွေနဲ့တည်အစိုးရကိုမြန်မာကက်သလစ်ကာဒီနယ်ယဟန်မတ်ချားစ်မောင်ဘိုကမြစ်တမ်းရပ်ခံလိုက်ပါတယ်ဒီအတောအတွင်းအမေရိကန်ရောက်မြန်မာနိုင်ငံသားတွေကလည်းမြစ်ဆုံစီမံကိန်းဖြတ်သိမ်းပေးဖို့ဝါရှင်တန်ဒီစီကတရုတ်တန်ရုံမြန်မာတန်ရုံတွေရှိမှဒီကနေ့တောင်းဆိုဆန်ဖို့စီစဉ်နေပါတယ်ဒီအကြောင်းကိုညံဝင်းအောင်ပြောပြမှာပါရှင
်မြန်မာကက်သလစ်ကာဒီနယ်ယဟန်မတ်ချားစ်မောင်ဘိုကမြစ်ဆုံစီမံကိန်းအပီးတန်ရပ်ဆိုင်ပေးရတဲ့ပတ်သက်လို့မြန်မာကောင်းဆောင်တွေကိုဇန်နဝါရီလထဲမှာစာရေးသားမြစ်တာရခံခဲ့ပြီးနောက်အခုတခါပြီးခဲ့တဲ့တနင်္လာနေ့ကမြန်မာသမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့စီကိုထပ်ပြီးစာရေးသားမြစ်တာရခံခဲ့ပါတယ်ဖေဖော်ဝါရီလထဲမှာတော့တက်မတော်တာဝန်ရှိသူတွေကမြစ်ဆုံနဲ့ပတ်သက်လာရင်မြန်မာလူထုရဲ့ခံစားချက်ကိုထည့်သွင်းစဉ်းစားသွားမှာဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့တာကိုအားရကျေနပ်မိကြောင်းကာဒီနယ်ချားစုကပြောပါတယ်မြန်မာကောင်းဆောင်တွေအပြင်တရုတ်အစိုးရစီကိုလည်းမြစ်ဆုံစီမံကိန်းကိုအပြီးတန်ရဆိုင်ပေးဖို့တရုတ်ဘာသာစကားနဲ့မြစ်တာရခိုင်သားတစောင်းကို Charles Go က AP 15ရက်နေ့ကပြေးပို့ခဲ့ပါတယ် AP 19ရက်နေ့စံတရက်နေ့မှာတော့ Cardinal Charles Go ကဗီဒီယိုသတင်းစကားထုတ်ပြန်ပြီးမြစ်ဆုံစီမံကိန်းနဲ့ပတ်သက်တဲ့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုတိုက်တွန်းပါတယ
် We are deeply concerned and worried. There are signs that extreme pressure is brought on our leaders.To restart the Mizzou Dam.
အခုဆိုရင်မြစ်ဆုံဆယ်စီမံကိန်းပြန်ဆဖို့မြန်မာကောင်းဆောင်တွေပေါ်မှာကြီးမားတဲ့တရားတွေရှိလာတာကိုသတိပြုရပါတယ်။ကမ်းလှမ်းကြီးတဲ့ပြည်သူတွေရဲ့ဘဝအရှင်တန်ရေးဆုံးပါနိုင်တဲ့အတွက်ကြောင့်မို့လို့ဆိုရင်ပူပန်မိတာပါ။တဘောပဝင်ကျင်ရောစီးပွားရေးရပါကပ်ဘေးဆိုင်တဲ့သဘောမျိုးပျက်စီးဆုံးရှုံးမှုတွေကြုံရမယ်ဆိုတော့ကိုတိတ်ပတ်ပညာရှင်တိုင်ဝိုင်းကခံမှန်းထားပြီးဖြစ်ပါတယ်။အိမ်ကြီးချင်းဖြစ်တဲ့တရုတ်နိုင်ငံဟာမဟာအင်အားကြီးနိုင်ငံတစ်ခုဖြစ်တယ်လို့မြန်မာနိုင်ငံရဲ့အရေးပါတဲ့မဟာမိတ်နိုင်ငံလည်းဖြစ်ပါတယ်။မြစ်ဆုံစီမံကိန်းကိုရပ်တန့်လိုက်ခြင်းအချင်းတမောင်းများစွာသောမြန်မာပြည်သူတွေရဲ့ဘဝနဲ့ကောင်းကျိုးကိုဆောင်ကျဉ်းပေးနိုင်မှာပါ။ချမ်းသာတဲ့တရုတ်နိုင်ငံအနေနဲ့ဆင်းရဲတဲ့မြန်မာပြည်သူတွေကိုနီလန်းမျိုးစုံနဲ့ကူညီနိုင်လိမ့်မယ်လို့ယုံကြည်ပါတယ်။မြစ်ဆုံစီမံကိန်းမြောက် AIOD မြေကြောကြီးတစ်ခုလုံးပြတ်တုံးရမယ့်အခြေအနေကိုရင်ဆိုင်ရမှာဖြစ်ပြီးဒီမြစ်ကိုမိကိုလုတ်ကန်စားတောင့်နေကြတဲ့ပြည်သူတွေရဲ့ဘဝကိုငင်းညာစေလို့ကြောင်းစီမံကိန်းနဲ့သက်ဆိုင်သူအလုံးကိုCardinal Charles Go ကထပ်မံမြစ်တာရက်ခံလိုက်ပါတယ
် Our hearts are burdened with the impending risk to millions. We plead with all the stakeholders to stop the dam once and for all.
တမောင်များစွာသောပြည်သူတွေရင်ဆိုင်တဲ့ဘေးဒုက္ခအတွက်တွေးတောပြီးတော့ကျွန်တော်တို့အားလုံးစိတ်မချမ်းမမြေ့ကိုယ်ရင်တော့ကရောက်နေရတာကြောင့်ဒီမြစ်ဆုံစီမံကိန်းကိုအပြီးတိုင်ရက်ဆိုင်ပေးဖို့စီမံကိန်းနဲ့သက်ဆိုင်တဲ့တာဝန်ရှိသူအားလုံးကိုအထူးမြစ်တာရက်ခံလိုက်ရပါတယ်ကျွန်တော်တို့ရဲ့စစ်တပ်တာဝန်ရှိသူတွေအစိုးရခေါင်းဆောင်တွေဟာဆင်းရဲနေတဲ့မြန်မာပြည်သူတွေရဲ့အကျိုးစီးပွားကိုအလေးထားစဉ်းစားပေးမယ်ဆိုတာလည်းယုံကြည်ပါတယ်
။အခုလိုမြန်မာနိုင်ငံရဲ့အထင်ကြီးဘာသာရေးခေါင်းဆောင်ကာဒီနယ်ချားစ်ကမြစ်တာရက်ခံလိုက်တယ်လို့ပဲအမေရိကန်ပြည်ထောင်စုမှာရှိကြတဲ့မြန်မာနဲ့တိုင်းသားတွေကလည်းမြစ်ဆုံစီမံကိန်းဖြတ်သိမ်းပေးဖို့ AP 19ဒီကနေ့မှာဝါရှင်တန် DC ကတရုတ်တန်ယုံနဲ့မြန်မာတန်ယုံတွေကိုတွားရောက်တောင်းဆိုကြမယ်အကြောင်းဆန္ဒပြပွဲစီစဉ်သူတွေကသူဦးဖြစ်တဲ့ UM2 အောင်က VOA ကိုပြောပါတယ်
နံပါတ်7ကျွန်တော်တို့ဒီတဘာဝပတ်ဝန်းကျင်ချင်းသိရေဒီဥစ္စာကိုကျွန်တော်တို့ဦးစားပေးတယ်။နောက်တစ်ချက်ကတော့ဒီဆယ်လုံးကြာတဲ့မြန်မာနိုင်ငံမှာစကီဘီဒီဓာတ်ရီကျိုးသိအောင်မှုအဖြစ်ဖြစ်ဖို့မခံစားရဘူး။နောက်တစ်ချက်ကဒီဆယ်လုံးကြာဖြစ်တကယ်လို့ဆယ်လုံးပြတ်သွားမယ်ဆိုလို့ရှိရင်ပတ်ဝန်းကျင်ဆိုင်မှာကျွန်တော်ကချင်ပြည်နယ်မြစ်ကြီးနားမြို့ကကချင်ပြည်သူဒီဓာတ်ရီပြည်ထောင်ထိုင်တိုင်းခံစားရမှုရှိပါတယ်လို့ဒါကြောင့်မလို့အဲ့ဒါကိုလုံးဝအပြေးပိုင်ချက်သိမ်းဖို့ရတောင်းဆိုစကားဖြစ်ပါတယ်လို့
မြေဆုံစီမံကိန်းကိုဆေးဆိုးရလက်ထက်မှာသဘောတူခဲ့ပြီးမြေဆုံကထွက်လာမဲ့လျှက်စစ်ကိုတရုတ်နိုင်ငံက90ရာခိုင်နှုန်းရရှိမှာဖြစ်ပေမဲ့မြန်မာနိုင်ငံကတော့10ရာခိုင်နှုန်းသာရမှာဖြစ်တယ်လို့အများကနားလည်ထားကြပါတယ်။မြေဆုံကိုအကောင့်ထဲပေါ်ခဲ့ရင်အရာဝတီမြောင်းတစ်ချောင်းအပြောင်းလဲတွေဖြစ်လာမှာဖြစ်ပြီးမြစ်ကိုမိခိုးလုတ်ကင်နေသူတွေရဲ့ဘဝထိခိုက်စေမယ်လို့ပညာရှင်တွေကထောက်ပြနေတာပါ။မြေဆုံစင်နဲ့တိမ်မွေးတဲ့နေရာမှာအခုထိလှုပ်ရှားနေစေသခိုင်းငလျင်ပြည့်ွေကြောကြီးရှိတာကြောင့်ဒီကရဘာကျိုးပေါက်ခဲ့ရင်အသက်ပေါင်းများစွာဆုံးရှုံးနိုင်ကြောင်းဘူမိပညာရှင်တွေကသုံးသပ်ထားကြပါတယ်